မြန်မာတက္ကရာ1381ခုနှစ်နောက်ကဆုံလာဇန်တရက်နေ့ခရစ်တက္ကရာ2010ခုနှစ်ဧပြီလ13ရက်နေ့အင်္ဂါနေ့မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမိုင်းဝင်ဂျက်ကလော့စီရတော်မြတ်ကြီးနေရှိဂျက်ကလော့ပရိယတ်တိစာသင်တိုက်မဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပပြုလုပ်အပ်တဲ့58ကျင်းမြောက်မဂ္ဂဝိပဿနာအဋ္ဌကံတရားစခန်းပွဲမှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်အခါကာလအတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြုမူစေတဲ့အကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတို့ကောင်းလို့သီနာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာနဂရဂามိမညာနာဂามိမညာရာတာမညာမြာအတိအတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတို့ကောင်းလို့သီနာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာမြာယနေ့ကြပါစေသဂရဂามိမညာမြာယနေ့ကြပါစေအနာဂามိမညာမြာယနေ့ကြပါစေအရဟတမညာမြာယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ကနေ့ညကျေးဇူးပြုပေးမယ့်တရားကအရှိမှန်နဲ့အတိမှန်ဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်အရှိမှန်နဲ့အတိမှန်နိဗ္ဗာန်ရဲ့အကြောင်းတရားအလုံးအားထုတ်ကြတဲ့ပုဂ္ဂိုလ်များဟာဝိပဿနာတရားလို့အထုံးကြတဲ့ပုဂ္ဂိုလ်များဟာအရှိမှန်ကိုအသိမှန်နဲ့သိအောင်ကြိုးစားကြရပါတယ်အရှိမှန်ကိုအသိမှန်နဲ့သိအောင်မကြိုးစားနိုင်ရင်ဝိပဿနာဉာဏ်လည်းမဖြစ်တယ်လို့နိဗ္ဗာန်လည်းမရပါဘူးဒါကြောင့်မလို့ဝိပဿနာတရားလို့အထုံးနေတဲ့တော်စင်များအတွက်သိမှန်နဲ့သိအောင်ကြိုးစားတဲ့အလုပ်ဟာတိတ်ကိုအရေးကြီးပါတယ်အရှိမှန်ဆိုတာကဘာပြောတာလဲဆိုတော့ပါဠိလိုတော့ပရမတ္ထသစ္စာပေါ့ပရမတ္ထသစ္စာအရှိမှန်တရားတကယ်ဟုတ်တဲ့အဟုတ်မှန်တရားအရှိမှန်တရားအဟုတ်မှန်တရားအဲ့ဗြဟ္မတသစ္စာကအရှိမှန်တရားဆိုတော့မမှန်တဲ့တရားကဘာလဲဆိုရင်ပညာတရားပေါ့ဒီတော့ပညာတရားရဲ့ဗြဟ္မတတရားရဲ့နှစ်မျိုးရှိတယ်ပညာတရားဆိုတာဘာပြောတာလဲမေးရင်နာမည်တက်ခံထားရတဲ့တရားနာမည်ကိုပြောတာနာမည်ပြီးခံထားရတဲ့တရားဒီပညာတရားဆိုင်ပုတ်ဆွဲခံရတဲ့တရားသည်ပညာတရားပရမတ္ထတရားကကောနာမည်အပေးမခံရဘူးလားမေးရင်သူလည်းနာမည်တော့ရှိတာပဲဒါပေမဲ့လို့ပရမတ္ထတရားပေါ်မှာပေးထားတဲ့နာမည်ကမခေါ်မဖြစ်လို့မပြောမဖြစ်လို့နာမည်ပေးထားခြင်းသာဖြစ်ပါလေတကယ်တမ်းကျတော့နာမည်ကအဓိကမဟုတ်ပါဘူးသဘာဝတရားလေးကအဓိကဖြစ်တယ်အပညာတရားကြတော့ဘာဖြစ်တော့ပညာတရားကြတော့ကိုယ်စိတ်ထဲမှာကိုယ်ကတတ္တဝါတွေရဲ့စိတ်ထဲမှာကိုယ်ကတကယ်ရှိတယ်အဟုတ်ရှိတယ်တော့ထင်နေတာအဲဒီလိုထင်ပြီးတော့နာမည်မျိုးမျိုးပေးထားတယ်တကယ်ရှိတယ်ထင်လို့လည်းနာမည်ပေးထားတာနာမည်ပေးထားလို့လည်းပဲတကယ်ရှိတယ်လို့ထင်တာအဲဒီတော့ပညာတရားနဲ့ปรมัตถยา2မျိုးရှိတဲ့အထက်မှာပညာတရားသည်ဘယ်လိုတရားမျိုးလဲပုံမှန်တရားရှိတယ်အကောင့်ထည့်ရှိတယ်ပုံမှန်တရားလည်းရှိတယ်အကောင့်ထည့်လည်းရှိတယ်အဲ့ဒါကပညာတရားပုံမှန်တရားလည်းမရှိဘူးအကောင့်ထည့်လည်းမရှိဘူးအဲ့ဒါကปรมัตถยาဒါကတစ်မျိုးနောက်တစ်မျိုးကပညာဆိုတဲ့တရားသည်နာမည်ပေးပင်ပေးထားညာတော့လည်းပဲသူ့ရဲ့ပုံမှန်တရားပြောင်းသွားရင်နာမည်လည်းပြောင်းသွားတယ် ပရမတရားကဘယ်တော့မှသူရဲ့တဘာဝမပြောင်းဘူး။ပညာကဘောမန္တရာဆိုတော့ဘောမန္တရာလေးတွေတစ်ချိန်နဲ့တစ်ချိန်ပြောင်းပြောင်းသွားတယ်။ကလေးကနေလူကြီးလူကြီးကနေလူအိုစသည်ဖြင့်ပေါ့။ပြောင်းပြောင်းသွားတယ်။ပရမတ်ဆိုတဲ့သဘောတရားကဘယ်တော့မှမပြောင်းဘူး။ဒါကထူးခြားချက်တစ်ခု။နောက်ထူးခြားချက်တစ်ခုကဘာလဲဆိုရင်ပညာတရားသည်ပြောင်းတော့ပြောင်းသွားတယ်ဒါပေမဲ့လို့လည်းပဲကိုယ့်ရဲ့မျက်စိထဲမှာတော့ပျက်စီးတယ်ဖောက်ပြန်တယ်လို့မထင်ရဘူးပျက်စီးတဲ့သဘောပြက်ပြက်သွားတဲ့သဘောပြောင်းပြောင်းသွားတဲ့သဘောမထင်ရှားဘူးလွယ်လွယ်နဲ့မထင်ရှားဘူးပရမတ်ကပျက်စီးတဲ့သဘောပြောင်းသွားတဲ့သဘောသည်ထင်ရှားတယ်ဥပမာဆိုကြပါစို့ကိုယ့်ရဲ့မျက်နာကလေးကိုမှန်ထဲမှာကြည့်ကြည့်5မိနစ်လောက်ထိုင်ကြည့်တဲ့ဒီပုံအတိုင်းပဲတွေ့တာပဲ10မိနစ်လောက်ထိုင်ကြည့်တဲ့ဒီပုံအတိုင်းပဲတွေ့တာပဲကြောင်းလဲခြင်းသဘောကိုအကဲခတ်လို့မရဘူးအဲပရမတ်ကျတော့အဲ့ဒီလိုမဟုတ်ဘူးသဘာဝတရားလေးဟာအဲ့ဒီ5မိနစ်10မိနစ်တွင်မှာကိုပဲအချိန်ပေါင်းများစွာကြောင်းနေတယ်ဒါကပရမတ်ရဲ့သဘောအဲ့ဒီလိုထူးခြားချက်ကလေးတွေရှိတယ်အဲ့ဒီထဲမှာအရှိမန်ကပညာလားပရမတ်လားပရမတ်ပညာမဟုတ်ဘူးပရမတ်ပရမတ်ကအရှိမန်တရားနော်မြတ်စွာဘုရားသခင်ကရမယာကြီးမပွင့်ခင်ကမြတ်စွာဘုရားသခင်ကရမယာကြီးမဟောခင်ကပညာတရားကိုလူတွေသိနေကြတယ်ဒါပေမဲ့ပရမတ်တရားကိုမသိကြဘူးမရှိလို့မသိတာလားဓမ္မမဟုတ်ရှိရတာနဲ့မသိတာလားရှိရတာနဲ့မသိတာထုတ်ဖို့ပြောပြပေးမဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ရှိပင်ရှိ냐တော့လည်းမသိကြဘူးမြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားကထုတ်ဖို့ပြောပြလိုက်တဲ့အခါမှာပရမတ်ရဲ့သဘောတွေသိပွင့်ရသွားတယ်ဒါကြောင့်မလို့ပညာသဘောလည်းပဲလောကထဲမှာရှိနေတာပဲပရမသဘောလေလောကထဲမှာရှိနေတာပဲဒါပေမဲ့ပညာသဘောကသာသနာအတွင်းမှာလည်းသိနေရတယ်သာသနာဘကာလမှာလည်းသိနေရတယ်ပရမကျတော့သာသနာအတွင်းမှာပဲသိခွင့်ရတယ်သာသနာဘမှာသိခွင့်ရသလားရှိတော့ရှိတယ်မသိဘူးသာသနာတွင်ကာလမှာမြတ်စွာဘုရားသခင်ကရမကြီးကဟောကြားထားလို့ပရမရဲ့သဘောတရားတွေကိုသိခွင့်ရတယ်သာသနာပကာလကြတော့မြတ်စွာဘုရားဟောကြားထားချက်မရှိတဲ့အတွက်ပရမတ်သဘောတရားတွေကိုရှေ့ပင်ရှင်း냐တော့လဲသိပွင့်မရဘူးဒီလိုကွာခြားချက်ကလေးတွေရှိတယ်။ဒီနေ့ဘုန်းကြီးပရိသတ်တွေကဝိပဿနာတရားအလို့အထုတ်တဲ့အခါမှာပညာကြည့်ရမလားပရမတ်ကြည့်ရမလားပရမတ်ကြည့်ရမလားပုံမှန်တရားကြည့်ရမလားသဘာဝတရားလေးကြည့်ရမလားအကောင်ထည်ကြည့်ရမလားတဘာဝတရားလေးကြည့်ရမလားတဘာဝတရားကလေးကိုကြည့်ရမှာဒါဝိပဿနာရဲ့အခြေခံပဲเนาะအဲ့ဒီတော့တဘာဝတရားကလေးတွေဟာမိမိတို့ရဲ့တန်တမှာအများတန်းရှိနေတယ်တဘာဝတရားဘယ်နှမျိုးလဲမင်းရဲ့5မျိုးရှိတယ်နံပါတ်1ကရုပ်ခန္ဓာနံပါတ်2ကဘာလဲနာရကနံပါတ်2ကဝေဒနာခန္ဓာနံပါတ်1ကရူပခန္ဓာနံပါတ်2ကဝေဒနာခန္ဓာနံပါတ်3ကသိဉ္ဇခန္ဓာနာရကနံပါတ်4ကသင်္ခါရခန္ဓာနံပါတ်5ကျတော့ဝိညာဉ်ခန္ဓာအားလုံးပေါင်းလိုက်တော့သဘာဝတရားကလေးဘယ်နှမျိုးပါလဲသဘာဝတရားကလေး5မျိုးနော်အရိသဘာဝတရားကလေး5မျိုးဟာမြတ်စွာဘုရားသခင်ကရောမြတ်ကြီးကထုတ်ဖော်ပြောပြထားလို့ဘုန်းကြီးပရိသတ်တွေကသိခွင့်ရနေကြတာမြတ်စွာဘုရားသာထုတ်ဖော်ပြောပြမထားဘူးဆိုရင်အရိသဘာဝတရား5မျိုးသိခွင့်ရပါမလားမရဘူးဒီတော့ဒီသဘာဝတရား5မျိုးကိုမြတ်စွာဘုရားကဘာဖြစ်လို့ထုတ်ဖော်ပြောပြရတယ်လဲဆိုရင်အရိသဘာဝတရား5မျိုးကိုသိမှဝိပဿနာရှုလို့ရတယ်။ ဒါကြောင့်ဝိပဿနာရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဟောဒီတဘာဝတရား၅မျိုးရဲ့အကြောင်းကိုသိအောင်ကြိုးစားပေးရတယ်။ဘယ်ရည်သာပဲရရောက်ဘယ်ဆရာသမားနဲ့ပဲတွေ့တွေ့ဟောဒီတဘာဝတရား၅မျိုးရဲ့အကြောင်းကိုတော့ဆရာသမားတိုင်းဆရာသမားတိုင်းပြောပြပေးတာပဲ။အဲဒီလိုပြောပြပေးတာကပြောပြပေးလို့သိလဲရတာကညာတပညာအကြာနဲ့သိလိုက်တာကိုယ်ကိုယ်တိုင်ခန္ဓာကိုရှုကြည့်လို့သိတာကတိရဏပရိညာကိုယ်တိုင်သိတာသူများပြောလို့သိတာရဲ့ကိုယ်တိုင်သိတာအသိဘယ်နှမျိုးလဲသူများပြောလို့သိတဲ့အသိလည်းပါရမယ်သူများပြောလို့သိတဲ့အသိမပါဘဲနဲ့ကိုယ်တိုင်သိနိုင်မှာမလားမသိနိုင်ဘူးဒီတော့သူများပြောလို့သိတဲ့အသိရှင်းပြဖြစ်နေလို့အပ်တယ်အဲ့ဒီအသိရဖို့ရန်ဘာလုပ်မလဲတရားနာရမယ်စာအုပ်ဖတ်ရမယ်တရားလေးလာရမယ်တရားဆွေးနွေးရမယ်နော်တရားနာရမယ်ဓမ္မမို့တရားစာအုပ်ကိုဖတ်ရမယ်ဓမ္မမို့တရားလေးလာရမယ်ဓမ္မမို့တရားဆွေးနွေးရမယ်အဲ့ဒီလိုဆိုရင်အသိကလေးတွေမလုံလောက်ဘူးလားလုံလောက်လားလုံလောက်လားပဲအဲ့ဒီအသိကလေးတွေရလာတော့မှကိုယ့်ရဲ့ခန္ဓာကိုဉာဏ်နဲ့ကြည့်ပြရတာအဲဒီလိုဉာဏ်နဲ့ကြည့်လို့သိပြီဆိုရင်အဲ့ဒါကိုအတိမှန်လို့ခေါ်တယ်ဒီခန္ဓာ၅ပါးကအရှိမှန်ကိုယ်တိုင်ဉာဏ်နဲ့ကြည့်လို့သိလိုက်တာကအတိမှန်အရှိမှန်နဲ့အတိမှန်အရှိမှန်ကဘယ်လိုပါလဲခန္ဓာ၅ပါးအခုနပြောခဲ့တဲ့ပရမတ္ထတရားဆိုတာသူတို့ကပြောတာနော်ရုပ်ဝေခန္ဓာလည်းဒါလည်းပရမတ္ထတရားပဲဝေဒနာခန္ဓာလည်းပရမတ္ထတရားပဲသင်္ညာခန္ဓာလည်းပရမတ္ထတရားပဲသင်္ခါရခန္ဓာလည်းပရမတ္ထတရားပဲဝိညာဉ်ခန္ဓာလည်းပရမတ္ထတရားပဲဒီပရမတ္ထတရားကိုအချင်းချင်းလက်တော့ခန္ဓာ၅ပါးရတယ်ချက်ပြီးတော့ချင်းချုပ်ဆမ်းပါဆိုရင်ယုတ်တရားရဲ့နတ်တရားဒါပရမတ္ထတရားနော်အဲ့ဒါကိုသိထားရမယ်တရားနာပြီးတော့သိရမယ်စာအုပ်ဖတ်ပြီးတော့သိရမယ်။အာဓမ္မမိတ်ဆွေတွေနဲ့ဆွေးနွေးမင်းမြန်လေ့လာပြီးတော့လည်းပဲသိအောင်ကြိုးစားရမယ်။ဒါကရှင်းပြအသည့်အဲ့ဒီအသည့်သိပြီးသွားတဲ့အခါကျတော့မှကိုယ့်ရဲ့ဉာဏ်နဲ့ကိုယ့်ရဲ့ခန္ဓာကိုဩရူပခန္ဓာဆိုတာဒီသဘောလေးပါလားသိအောင်ကြိုးစား။နော်။ဩဝေဒနာခန္ဓာလေးဆိုတာဒီသဘောလေးပါလားကိုယ်တိုင်သိတဲ့ကိုယ်ပိုင်အသိနဲ့သိအောင်ကြိုးစား။သင်္ညာခန္ဓာဒါဒီသဘောလေးပါလား၊သင်္ခါရခန္ဓာကဒီသဘောလေးပါလား၊ဝိညာဉ်ခန္ဓာကဒီသဘောလေးပါလားဆိုတာကိုကိုယ်တိုင်သိအောင်ကြိုးစား။နော်။အဲဒီတော့ခုတရားနာတဲ့အခါမှာသိတဲ့အသိနဲ့သိလာလိုက်တဲ့အခါကျတော့ရူပခန္ဓာဆိုတာဘယ်လိုသဘောတော့ဖောက်ပြန်တဲ့အသိရှိ။ဖောက်ပြန်တဲ့သဘောရှိတယ်။အဲဒီဖောက်ပြန်တဲ့သဘောတွေကယုတ်တနည်းအားဖြင့်ပြောတော့ရုပ်ပဲခန္ဓာမိမိရဲ့ဌာနမှာဟောဒီပုံမှန်တရားကြီးရှိတယ်အဲ့ဒီပုံမှန်တရားကြီးထဲမှာအဲ့ဒီယုတ်တရားကလေးတွေရှိနေတယ်ဒီတော့ဆိုတော့ပုံမှန်တရားကြီးတွေယုတ်မဟုတ်ဘူးလားမင်းယုတ်ဟုတ်တော့ဟုတ်တယ်ဒါပေမဲ့လည်းပညာယုတ်ကြီးဟုတ်လားအဲ့ဒီပုံမှန်တရားကြီးထဲမှာရှိနေတဲ့သဘာဝတရားကလေးတွေကမှပရမယုတ်အကျဉ်းချုပ်အပြင်ပြောမယ်ဆိုရင်ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုတာကကြော်သဘောမာသဘောနားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်ဒီသဘောလေးတွေကဘာတော့ပထဝီဓာတ်ယုတ်စည်းတဲ့သဘောဖွဲ့စည်းတဲ့သဘောအဲ့ဒါကဘာလဲအဘောဓာတ်ပူတဲ့သဘောအေးတဲ့သဘောအဲ့ဒါကဘာလဲဒီဇောဓာတ်ဒါလေးတွေသိထားရမယ်နော်သိထားရမယ်ဒီရှားတဲ့သဘောထောက်ကန်တဲ့သဘောသည်ပါရတာတလန်းချင်းတလန်းချင်းတလန်းချင်းစဉ္ညာကြွနေတဲ့ခါမျိုးမှာခန္ဓာကိုယ်ကိုတည်းအတိလေးကပ်ပြီးတော့ကြည့်ကြည့်ပရမခြေတော်ကလေးချထားတယ်။ဩတော်ကြကြတော့ခြေတော်ကလေးမြောက်တက်လာတယ်။ချထားတဲ့ခြေတော်ကလေးမြောက်တက်လာတာဒီဘာကြောင့်မြောက်တက်လာတာတော့ဝါယောဓာတ်ကတွန်းတင်ပေးလိုက်လို့ဘယ်လိုကတွန်းတင်ပေးလိုက်လဲပရမဆုံးတော့ခြေတော်ကလေးကြွကျင်တယ်ခြေတော်ခြေလမ်းလှမ်းကျင်တယ်သွားကျင်တယ်ဆိုတော့စိတ်စရာတခြားလားနန္တရားလားဟုတ်ပြီနန္တရားလေးကအရင်ဖြစ်တာပေါ့နော်အ အရာလေးကနာသွားကျင်တာနာစားကျင်တာနာခြေတော်ကလေးထားကျင်တာလည်းနာသိတာလည်းနာဒါကနန္တရားအဲ့ဒီနန္တရားကိုခွဲလိုက်တော့မှခန္ဓာ၄ပါးပေါင်းလိုက်ရင်နာဟုတ်လားဝေဒနာခန္ဓာလည်းနာမယ်သိညာခန္ဓာလည်းနာမယ်သင်္ခါရခန္ဓာလည်းနာမယ်ဝိညာဉ်ခန္ဓာလည်းနာမယ်ဝေဒနာခန္ဓာကခံစားတာသူလည်းနာမယ်သိညာခန္ဓာကမှတ်သားတာသူလည်းနာမယ်သင်္ခါရခန္ဓာကပြုပြင်တာသူလည်းပဲနာမယ်တေခရဝိညာဉ်ခန္ဓာကသိတာသူလည်းပဲပါလေနာမ်ပဲเนาะအဲ့တော့သိတယ်မှတ်သားတယ်ခံစားတယ်သိပြင်တယ်အဲ့ဒီသဘောတရားလေးတွေဟာနာမ်အဲ့ဒီသဘောတရားကလေးတွေကနေပြီးတော့ဩခြေတော်ကလေးနှမ်းမယ်လို့သိလိုက်တယ်ဒါကနာမ်အဲ့ဒီနာမ်ကလေးဖြစ်ပေါ်လာတဲ့အခါကျတော့အဲ့ဒီနာမ်ကြောင့်ဖြစ်တဲ့ဟောဒီခန္ဓာကိုယ်ထဲမှာရှိတဲ့ဝါယောဓာတ်လေပေါ့လေတက်ပေါ့ဒါကိုကလည်းကတော့မရှိဘူးလားရှိပါတယ်ဒါပေမဲ့လို့လည်းပဲအခုမိမိရဲ့စိတ်ကကြွကျင်တဲ့စိတ်ကလေးပေါ်တယ်အဲ့ဒီစိတ်ကလေးကလှုံ့ဆော်ပေးလိုက်တဲ့အတွက်ဝါယောဓာတ်ကလေးတွေအသစ်ပေါ်လာတယ်အဲ့ဒီအသစ်ပေါ်လာတဲ့ဝါယောဓာတ်ကလေးကတွန့်တင်ပေးလိုက်တဲ့အခါကျတော့ခြေတော်ကလေးပေါ်မြောက်လာတယ်ဒီတော့ခြေတော်ကလေးပေါ်မြောက်လာတာကိုကြည့်ရင်ခြေတော်ကအဓိကလားတွန့်တင်ပေးတဲ့ဝါယောဓာတ်ကအဓိကလားဒါတော့ခြေတော်ကပညာတွန့်တင်ပေးတဲ့ဝါယောကပရမတ်ခြေတော်ဆိုတာကပညာပုံပန်းတရားကြီးဟောတွန့်တင်ပေးလိုက်တဲ့ဝါယောဓာတ်ကလေးကမှပရမတ်ပညာကြည့်ရမလားပရမတ်ကြည့်ရမလားအဲ့တော့ခြေတော်ကမကြည့်ပါနဲ့တွန့်တင်ပေးတတ်တဲ့သဘောရွေးချယ်ပေးတတ်တဲ့သဘောထောက်ကပေးတတ်တဲ့သဘောလေသဘောလေးကိုကြည့်ပါအဲ့ဒါမှရုပ်အစ်စ်တွေ့တယ်လို့ခေါ်တယ်ခြေတော်ကြီးကိုကြည့်နေရင်ရုပ်အစ်စ်တွေ့တယ်လို့ခေါ်ပါမလားမှန်ပါပါခြေတော်ကရုပ်အစ်စ်မဟုတ်ဘူးပညာရုပ်ကြီးအခုကြည့်ရမှာပညာရုပ်လားပရမတ်ရုပ်လားပရမတ်ရုပ်ကိုကြည့်ဝါယောဓာတ်ကလေးနော်အဲ့ဒီဝါယောဓာတ်ကလေးကနေအပေါ်ကိုတွန်းနေပြလာတော့ခြေတော်ကလေးမြောက်လာပါတယ်ဟောရှိကိုတိုးသွားပါတယ်ခြေတော်ကြီးရှိကိုတိုးသွားတာတွေ့တယ်ဒါပေမဲ့တကယ်တမ်းကျတော့ခြေတော်ရှိကိုတိုးသွားနိုင်အောင်ဘလူကတုံးပေးလိုက်တော့အဲဝါယောဓာတ်ကအဓိကဝါယောဓာတ်ကိုမြင်အောင်ကြည့်ခြေတော်ကအောက်ကိုချလိုက်တယ်ဝါယောဓာတ်ကဆွဲချလိုက်တာနော်ဝါယောဓာတ်ကိုမြင်အောင်ကြည့်အောက်ကိုကျသွားလိုက်တဲ့အခါကျတော့ဟာမြေပြင်ကလေးကိုချလိုက်ပြီခြေတော်ကလေးချလိုက်ပြီကျမ်းပြင်ကိုချလိုက်ပြီအဲဒီလိုချလိုက်တဲ့အခါကျတော့အောက်ကကျမ်းမြင်ရဲ့မာကျောတဲ့သဘောလေးကိုသတိထားမိလိုက်မယ်။မာကျောတဲ့သဘောလေးဒီဘာသာတော်အာပတဝိတ္တအကဲရပြောတဲ့သဘောလေးဖြစ်ရင်ကောဒါလည်းပတဝိတ္တပဲဟုတ်လားအဲ့ဒါဒီယုတ်တရားရူပခန္ဓာနော်လေဆိုတဲ့ဝါယောဓာတ်ကလည်းရူပခန္ဓာပြောသဘောမာသဘောလေးကလည်းရူပခန္ဓာအဲ့ဒါခါကြတော့ကြောက်ပြားလေးမျက်နှင်းမြင်အေးကနေစိတ်ကနေတိမထာမြူလာတိထာမိလားဧကနေစိတ်ငနေဆိုတာဒီဘာတတ်တယ်တော့ဒီဇောတ္တဒီဇောတ္တเนาะဟာနေဘုရဲမြတ်သွားတဲ့အခါမှာကြောက်ပြားကလေးကပူနေတယ်ပူတာလေးနင်းမိသွားတော့ပူတဲ့သဘောလေးကိုတိထာမိသွားတယ်ဒါလည်းဘာတတ်တယ်တော့ဒါလည်းဒီဇောတ္တပဲเนาะဒီဇောတ္တပဲယခုလိုနေဘုကလေးနေအရှင်ကလေးပြင်းထန်လာတဲ့အခါကျတော့ချွေးကလေးတွေစိုးစိုးနဲ့ခန္ဓာကိုယ်မှာကစီကစီလေးတွေဖြစ်လာတယ်ချွေးကလေးတွေစိုးစိုးဖြစ်လာတယ်ယူစီတတ်တဲ့သဘောလေးတွေသတိထားမိလာတယ်အဲ့ဒါကဘာတတ်တယ်တော့အာဘောဓာသူလည်းပဲတခြားလားဘုရားခန္ဓာလားအချင်းချုပ်အားဖြင့်အဲ့ဒီယုတ်လေးမျိုးကိုမှတ်လိုက်ပါနော်အဲ့ဒါကအရှိမှန်တရားဟုတ်လားဉာဏ်ရည်ယုတ်တွေလည်းရှိပါတယ်ဒါပေမဲ့ဉာဏ်ရည်ယုတ်တွေကအဓိကမောက်တော့ဘူးအဲ့ဒီယုတ်လေးမျိုးသဘောပေါက်ရင်လောလောပြီးတော့မှတ်လိုက်ပါဒါခေါင်းတော်ပရိသတ်တွေကယုတ်ကိုရှုယုတ်ကိုရှုယုတ်ကိုရှုဆိုတော့ပုံမှန်တရားရှုရမလားအဲ့ဒီသဘောလေးတွေရှုရမလားအဲမာရယ်ပြော့တယ်ဆိုတဲ့ပထဝီဓာတ်အဲ့ဒီပထဝီဓာတ်ထဲမှာမာရယ်သဘောပြော့တဲ့သဘောကိုချစ်ခံပြီးတော့နားရယ်ကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်ဒီသဘောလေးတွေကောင်းမဖြစ်ဘူးလားဖြစ်လားအဲ့ဒီသဘောလေးတွေကလည်းဗာဒတ်တယ်တော့ဒါလည်းပထဝီဓာတ်ပဲဟုတ်လားဒီတော့ခြေတော်ကလေးကနားလာတယ်နားတဲ့သဘောလေးကိုကြည်အဲ့ဒီနားတဲ့သဘောလေးတွေဘယ်လိုတွေဖောက်ပြန်နေတာတော့ဘာရုပ်တွေတော့ ပထဝီယောတွေနော်ပြင်းတဲ့သဘောလေးကလည်းပထဝီယောကဲတဲ့သဘောလေးကလည်းပထဝီယောဟောရလားတက္ကရကတရွာရတမောမောနဲ့ဖြစ်လာတယ်ဘာယောတွေဖောက်ပြန်နေတော့တရွာရတမောမောနဲ့လေဘာယောတွေဖောက်ပြန်နေတော့ဘွာယောယုတ်တွေဖောက်ပြန်ဘာယောတယ်လဲအာတက္ကရကပြင်းမကရာသီဥတုကြောင့်ပဲဖြစ်စေမိမိရဲ့ခန္ဓာကိုယ်ကတော့အပုံငွေကြောင့်ပဲဖြစ်စေတရှိန်ရှိန်နဲ့အငွေတွေပြန်နေတယ်လို့မျိုးဒီလိုလည်းဖြစ်တတ်တာပဲဟုတ်တယ်မလားအဲ့ဒီလိုဖြစ်လာပြီဆိုရင်စောစောကရိုးရိုးထိုင်နေတုန်းကတော့ဘာမှသတိမထားမိဘူးတမာရီလေးနဲ့တရားထိုင်လိုက်တဲ့အခါကျတော့၅မိနစ်၁၀မိနစ်လောက်လည်းကြာရောတဖြည်းဖြည်းနဲ့တရှိန်ရှိန်နဲ့ခန္ဓာကိုယ်ထဲမှာဖြစ်လာတာနော်ခန္ဓာကိုယ်ထဲကပုံငွေတွေထွက်လာတယ်လို့ဖြစ်လာတာဘာဓာတ်တွေဖောက်ပြန်နေတော့အာဒီသောဓာတ်တွေဖောက်ပြန်နေတာချွေးကလေးတွေဆိုလာတယ်ဗဒ္ဒတွေဖောက်ပြန်နေတော့အာပေါ်ဓာတ်တွေဖောက်ပြန်နေတယ်နော်အာတခရကခန္ဓာကိုယ်ကြီးကိုချိုးကလေးနဲ့တုပ်ထားသလိုလိုတင့်ကျက်လှုပ်လို့မရသလိုမျိုးတောင်းတော့တင်းတင်းကြီးဖြစ်လာတယ်တောင်းတော့တင်းတင်းကြီးဗဒ္ဒတွေဖောက်ပြန်နေတော့အာပရဝိဓာတ်တွေဖောက်ပြန်နေတာဟုတ်လားအဲ့ဒီတော့အခုပြောနေတာကနာမည်လေးတွေတက်တက်ပြောနေတာအဲ့ဒီနာမည်တွေပြညတ်ပဲဟုတ်လားအဲ့ဒီနာမည်ဒီပြင်ရင်ပါလေပညာပတဝီတအဘောဓာတိသောဓာဝါယောဓာအဲ့ဒီနာမည်ဒီပြင်ပညာပဲတကယ်ရှုတဲ့အခါတော့ပထဝီလို့ရှုရမှာလားသူ့ရဲ့သဘောလို့ရှုရမှာလားအဘောလို့ရှုရမှာလားသဘောလေးကိုရှုရမှာလားတိသောလို့ရှုရမှာလားသဘောလေးကိုရှုရမှာလားဝါယောလို့ရှုရမှာလားသဘောလေးကိုရှုရမှာလားအဲ့ဒီသဘောလေးကမှအရှိမှန်တရားလေးနာမည်ကြီးတော့ရှုံနေတယ်ဒါဒါကြောင့်မလို့ဟာတို့ကသမတာကိုဒီနာမည်တွေတို့မသိဘူးမမှတ်မိဘူးကိစ္စမရှိဘူးမှတ်မိခြင်းမှတ်မိမမှတ်မိခြင်းနေတဘာဝတရားလေးတွေ့ရင်တော့ပြီအဲ့ဒီတဘာဝတရားကလေးတွေ့တဲ့အခါမှာစိတ်ထဲမှာဘယ်လိုသဘောထားမလဲဟောတာရုပ်တွေဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်နေတာပဲရုပ်တွေဖောက်ပြန်နေတာပဲဒီတော့သဘောပေါက်ရင်တော့ပြီဒါဆိုရင်ရူပခန္ဓာဆိုတဲ့ရုပ်ကိုသိတဲ့သဘောဖြစ်သွားတယ်အဲ့ဒါအရှိမှန်တရားလေးအဲ့ဒီတော့ရုပ်ခန္ဓာဆိုတဲ့ယောဂအရှိမှန်တရားသူကိုသိတာကအသိမှန်တရားသူကိုသိတာကဘာလဲဟာဒုက္ခနာတယ်ဆိုရင်ဒုသည်အရှိမှန်တရားလားမှန်ပါဘူးဒုက္ခနာတယ်အဲ့ဒီလိုသိနေတယ်ဒုသည်အရှိမှန်တရားမဟုတ်တယ်လို့ဒုက္ခနာတယ်လို့သိနေတဲ့အတိကကအသိမှန်တရားဟုတ်ရဲ့လားမှန်ပါဘူးအသိမှန်တရားမဟုတ်ဘူးဒါဆိုဝိပဿနာမဖြစ်ဘူးပေါင်ကကြိုက်တယ်ပေါင်နေရှိမှန်တရားဟုတ်ရဲ့လားမှန်ပါဘူးပေါင်နေရှိမှန်တရားမဟုတ်တယ်လို့ပေါင်ကားကြိုက်တယ်လို့သိနေတဲ့အသိကလည်းပဲအသိမှန်တရားဟုတ်ရဲ့လားမှန်ပါဘူးအသိမမှန်ဘူးဆိုအသိမှားသွားပြီဟုတ်လားအသိမမှန်ဘူးဆိုရင်ဘာဖြစ်သွားလဲအသိမှားတာဒိဋ္ဌိဗာဒိဋ္ဌိတည်းမီးတော့တက္ကရာဒိဋ္ဌိအဲ့ဒီတော့နာရသဘောလေးကိုရုပ်ပါပဲလို့သဘောပေါက်ရင်အသိမှန်လားအသိမှားလားအသိမှန်နာရသဘောလေးကဟောနာရသည်ဒုက္ခနာရယ်ပေါင်းကနာရယ်ခြေသလုံးကနာရယ်အဲဒီလိုသိနေရင်အတိမန္တာတိမာလားအတိမန္တာတိပါတခြားလားဒိဋ္ဌိလားဘာဒိဋ္ဌိတော့နာရယ်သဘောလေးကသက္ကာယမှားသွားတာကဒိဋ္ဌိဟောရလားနာရယ်သဘောလေးကဘာလဲမှားသွားတာကအတိမန္တာကဒိဋ္ဌိတကူပေါင်းတော့ကျင့်တဲ့သဘောလေးကတက္ကာယအတိမသွားတာကဒိဋ္ဌိတကူပေါင်းတော့ပူတဲ့သဘောလေးကတက္ကာယအတိမသွားတာကတကူပေါင်းလိုက်တော့အဲ့ဒီတက္ကာယဒိဋ္ဌိရှိနေရင်တဲ့နော်မြတ်စွာဘုရားတခင်ကရမကြီးကပြောတယ်ဒွါတ္တိဒိဋ္ဌိယောဩပိစ္စမာနာတက္ကာယဒိဋ္ဌိပမုခိနေဝဩပိစ္စံတိတက္ကရာဒိဋ္ဌိသာရှိနေမယ်ဆိုရင်အခြားဒိဋ္ဌိတွေအလုံးရောက်လာမယ်ဟုတ်လားအခြားခြားသောဒိဋ္ဌိတွေအလုံးမရောက်ဘူးလားရောက်လာလားဘယ်ဒိဋ္ဌိရှိလို့ပါလဲတက္ကရာဒိဋ္ဌိရှိလို့တက္ကရာဒိဋ္ဌိရှိရင်ဉာဏ်တဲ့ဒိဋ္ဌိတွေလည်းဖြစ်တာပဲသတ္တရဒိဋ္ဌိလည်းဖြစ်တာပဲဥစ္စရဒိဋ္ဌိလည်းဖြစ်တာပဲဒိဋ္ဌိတွေလားဆိုတော့မဟုတ်သေးဘူးတဲ့ကိလေသာတရားတွေလည်းအလုံးဖြစ်လာတာပဲနော်ဩငါနာလိုက်တာဘာဒိဋ္ဌိတော့တက္ကရာဒိဋ္ဌိခြေသလုံးကနာလိုက်တာဗာဒိဋ္ဌိတော့အဲ့ဒီတက္ကရာဒိဋ္ဌိတွေကလေးနဲ့ဆွဲနေတဲ့အခါကျတော့အနာကြောက်ချင်းပါတယ်ဆိုတဲ့တဏှာ မလာဘူးလားလာလ
ား
ဟောဒိဋ္ဌိအကြောင်းပြီးပြီးတော့တရားဖြစ်လာတာနော်အစကတည်းကငါမဟုတ်တာငါလို့သွားယူထားတာကိုခြေသလုံးမဟုတ်တာခြေသလုံးကိုသွားဆွဲထားတာကိုပေါင်မဟုတ်တာပေါင်လို့သွားဆွဲထားတာကိုဒီလိုမလားငါတို့သူတို့ပုဂ္ဂိုလ်တ attva တို့ယောက်ျားတို့မိန်းမတို့ဒုတို့ပေါင်တို့ကားတို့ခြေတို့လက်တို့အဲ့ဒီဆွဲသည်တခြားလားဒိဋ္ဌိဆွဲလားဒိဋ္ဌိပါဘာဒိဋ
္
ဌိပါလိသက္ကာယဒိဋ္ဌိအဲ့ဒီသက္ကာယဒိဋ္ဌိနဲ့ဆွဲနေတဲ့အခါကျတော့ဩအနာပြောင်းချင်လိုက်တာအနာပြောင်းချင်တာဘယ်လိုတော့မပြောင်းတော့စိတ်ညစ်လိုက်တာစိတ်ညစ်တာဘယ်လိုတော့ဒေါသငါကြမှာဒီလိုလားဖြစ်ရသလားဆိုတော့မာနဟုတ်တယ်မဟုတ်လားသူများတွေမဖြစ်ဘူးငါကြမှာလာဖြစ်ရသလားမာနနော်မကြည့်နိုင်ဘူးဒေါသစိတ်တွေဆင်းရဲတယ်ဒေါသအနာတွေပြောင်းခြင်းတယ်တဏှာဟုတ်ရလားအနာတွေပြောင်းခြင်းတယ်တဏှာဟောကိလေသာခြားကိလေသာတွေမဝင်မလားဝင်လားအဲ့ဒီကိလေသာတရားတွေနဲ့ရစ်ပတ်ဖုံးလွှမ်းပြီးတော့နေမယ်ဆိုရင်ကိလေသာတရားဖြစ်နေစေအခိုက်တကာလမှာဉာဏ်ဖြစ်နိုင်မှာမလားဉာဏ်မဖြစ်ရင်လည်းဝိပဿနာဖြစ်နိုင်မှာမလား ဉာဏ်မဖြစ်ရင်အတိမှန်မဖြစ်ဘူးအရှိမှန်ကိုမမြင်လို့အတိမှန်မဖြစ်တာဘာလဲအရှိမှန်ကိုမမြင်လို့ဒီတော့အတိမှန်ဖြစ်ကျင်ပါတယ်ဆိုရင်ဘာကိုမြင်အောင်လုပ်ရမှာလဲအရှိမှန်ကိုမြင်အောင်လုပ်ဒီလိုမလားအဲ့တော့အရှိမှန်မြင်မှအတိမှန်ဖြစ်တယ်အရှိမှန်မမြင်ရင်အတိမှန်မဖြစ်ဘူးအတိမှန်မဖြစ်ရင်ဒီတိဝင်လာပြီဒိဋ္ဌိဝင်လာပြီဆိုလို့ရှိရင်လည်းပဲစိတ်တွေထဲမှာမိမိရဲ့စိတ်ထဲမှာဟောလောဘကိလေသာတို့ဒေါသကိလေသာတို့မာနကိလေသာတို့ကိလေသာဆိုတဲ့မျိုးမျိုးသောညံ့နှွမ်းမှုလေးတွေမပေါ်ဘူးလားပေါ်လာမှာလားအဲ့ဒါကိုယောဂဖြစ်တယ်လို့ခေါ်တယ်မိမိရဲ့စိတ်ထဲမှာကိလေသာတရားတွေဖြစ်နေရင်မိမိတို့ရဲ့စိတ်သည်ဩဗကတိစင်ကြယ်တဲ့စိတ်ဖြစ်ပါမလားဗကတိသာရှင်တဲ့စိတ်ဖြစ်ပါမလားမသိကြဘူးမတန်ရှင်းတော့ဘူးဆိုစိတ်တွေမညင်နွမ်းဘူးလားညင်နွမ်းနေတာအဲ့ဒါလို့ညင်နွမ်းနေမယ်ဆိုရင်စိတ်တွေထဲမှာကျမ်းမာရေးနဲ့ပြည့်စုံလို့လားကျမ်းမာရေးနဲ့မပြည့်စုံလို့လားဒီတော့ခေါင်းတော်တော်တရားဓမ္မတွေကလောကကြီးထဲမှာနော်စိတ်မမှန်တဲ့ပုဂ္ဂိုလ်ကိုစိတ်ယောဂရှိတယ်လို့ဒီလိုမသတ်မှတ်ဘူးလားမြတ်စွာဘုရားသခင်ကတော်မယ်ကြီးကတော့အဲ့ဒီလိုမပြောဘူးအဲ့ဒီလိုမပြောဘူးမိမိတို့ရဲ့စေတမကိလေသာဆိုတဲ့ဉာဏ်ဉာဏ်ရှိနေမဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီစိတ်ယောဂစိတ်မကြမ်းမာနေတဲ့ပုဂ္ဂိုလ်ဟုတ်လားစိတ်ယောဂရှိနေတဲ့ပုဂ္ဂိုလ်ဘာယောဂလဲမြေတော့ကိလေသာယောဂဘာယောဂလဲ
ကိလေသာ
ယောဂအဲ့တော့ကိလေသာယောဂဖြစ်တယ်ဆိုတာစိတ်ယောဂဖြစ်တာကိုပြောတာကိလေသာတွေကင်းစင်ကင်းစင်သွားပြီဆိုရင်စိတ်ဒီပဂရီမစင်ကြမလားစင်ကြသွားလားအဲ့ဒါကိုစိတ်ကြမ်းပါတယ်လို့ခေါ်တယ်ဟုတ်လားဒီတော့ဒီနေရာမှာနှမျိုးမှလိုက်ပေါ့နော်စိတ်ယောဂရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ကြမ်းပါတဲ့ပုဂ္ဂိုလ်ရဲ့နှမျိုးဘယ်လိုပုဂ္ဂိုလ်ကစိတ်ယောဂရှိတဲ့ပုဂ္ဂိုလ်ပါလေကိလေသာစိတ်ထဲမှာကိလေသာရှိနေရင်စိတ်ယောဂရှိတဲ့ပုဂ္ဂိုလ်ဟုတ်လားဗုဒ္ဓရဲ့အမြင့်မှစိတ်ထဲမှာကိလေသာရှိနေရင်ဘယ်လိုသတ်မှတ်မလဲစိတ်ယောဂရှိနေတဲ့ပုဂ္ဂိုလ်စိတ်ထဲမှာကိလေသာတွေကျင်းစင်နေမယ်ဆိုရင်ဘယ်လိုပြောမလဲစိတ်ကြမ်းမာနေတဲ့ပုဂ္ဂိုလ်ဒီလိုမလားအရဏပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကနကုလပိတနကုလမာတာဆိုတဲ့တရားကြီးတက္ကမကြီးတွေကိုပြောဘူးတယ်နော်ပါတုရကာယတမေတ္တောအနာတုရစိတ်တံဘဝိတ္တိဒီလိုပြောတာကိုဘာဖြစ်လို့အဲဒီစကားပြောရတာလဲလို့မေးတော့နကုလပိတာတို့နကုလမာတာတို့ဆိုတာကအင်မတန်သက်ရွယ်ကြီးကြီးတဲ့ပုဂ္ဂိုလ်ကြီးတွေအဖိုးကြီးဖွားကြီးတွေအသက်ရွယ်အဖြစ်ပြောမယ်ဆိုလို့ရှိရင်ဝေယောနုပတ်တော်နောက်ဆုံးအရွယ်ရောက်နေတဲ့ပုဂ္ဂိုလ်ဟုတ်လားနောက်ဆုံးအရွယ်ရောက်နေတဲ့ပုဂ္ဂိုလ်ဆိုတော့ဒီခေတ်ဒီခါနဲ့ပြောမယ်ဆိုလို့ရှိရင်အသက်80 80ပေါင်းကျင်ပေါ့ဟုတ်ရဲ့လား80ပေါင်းကျင်ရောက်နေကြတဲ့ပုဂ္ဂိုလ်အဲ့ဒီလိုအရွယ်ရောက်နေတဲ့ပုဂ္ဂိုလ်တယောက်ဒီခန္ဓာကိုယ်ရဲ့ကြမ်းမာမှုကတော့ကျင့်စင်ပါမလားခန္ဓာကိုယ်ရဲ့ကြမ်းမာမှုပြည့်ပြည့်ဝဝရရှိနိုင်ပါမလားမရနိုင်တော့ဘူးဘာဖြစ်လို့တော့မေးတော့အသက်ကကြီးရင်နေပြီဟုတ်လားအဲ့ဒီလိုသက်ရကြီးရင်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ယောဂဗျာကျင့်စင်တပါတယ်လို့ပြောလို့မရတော့ဘူးဟုတ်တယ်မလား အဲဒီတော့ရှင်ဘုရားတဲ့မြတ်စွာဘုရားသခင်ကရမေကြီးနဲ့တွေ့တဲ့အခါကျတော့ဒီပြုလို့အသက်ကြီးပါပြီတဲ့နော်အသက်ကြီးပါပြီတော့ဝေယောနုပါတော့နောက်ဆုံးရရောက်နေပါပြီတဲ့အနာဘုဒ္ဓောတဲ့ဥပမာအဖြစ်ဗာလိနဲ့တူတယ်လဲဆိုလို့ရှိရင်ကျက်ဥဘဲဥလေးတွေလိုပါပဲတဲ့အထစ်မခံပါဘူးတဲ့ထိလိုက်တာနဲ့ကွဲသွားမှာပါတဲ့ဟုတ်လားကျက်ဥဘဲဥလေးတွေလေဘုန်းကြီးတို့ပရိသတ်တွေတွေ့ဖို့ရမလားအဋ္ဌခံရလား gain တာတော့မပဲဖြင်းချင်းตายာ gain ရတာနည်းနည်းလေးပြင်းပြင်းထန်ထန် gain မိတာနဲ့ခွတ်စုပ်ခွဲသွားတာအောက်ကိုချလိုက်ရင်လည်းဖြင်းဖြင်းကလေးချရတာပြင်းပြင်းထန်ထန်လေးချလိုက်ရင်လည်းမကွဲဘူးလားခွဲသွားလားအဋ္ဌမခံပါဘူးဖေဟာတဲ့ဒီပြည့်တော်ခန္ဓာကိုယ်ကအိမတ္တယုံယွင်းနေပါပြီတဲ့အိမတ္တကျမ်းမာရေးတွေချိုးတက်နေပါပြီဒါကြောင့်မလို့တဲ့မိတော်တို့ကိုတဲ့မှတ်လောက်သားလောက်တဲ့ဩဝါဒကလေးတွေအရှင်ဖေဟာတပည့်တော်ကိုပေးသမှလို့မြတ်စွာဘုရားကိုမလျှောက်ထားဘူးလားလျှောက်ထားပါပါအဲဒီတော့မြတ်စွာဘုရားသခင်ကရမကြီးကဘာပြောတော့ဒါယကကြီးတို့တဲ့နော်အာဒုရကာယတဒကာကြီးတို့ဒကမကြီးတို့ရဲ့ခန္ဓာကိုယ်ကတော့မြတ်တဲ့ယောဂဗျာတွေနေဆက်ပြီးသိနေတဲ့ခန္ဓာကိုယ်ဖြစ်တဲ့အတွက်ယောဂတော့ယောဂခဲကြီးဆိုတာဘာမှယုံမသံတရာဖြစ်เสียမရှိဘူးတဲ့ဘုန်းတော်ပရိသတ်တွေရဲ့ခန္ဓာကိုယ်လည်းပဲယောဂာတုံးယောဂာကဲမရှိဘူးလားရှိလားရှိပါပါဘုရားကျမ်းမာရေးနဲ့ပြည့်စုံနေပါတယ်ဆိုရင်ကြောင်လို့ရပါမလားမရပါဘူ
း
အခိုက်အတန့်သာဖြစ်ခြင်းဖြစ်နေမယ်တကယ်တမ်းကျတော့ခန္ဓာရှိပြီဆိုကြတဲ့ကဘယ်တော့မှကျမ်းမာမှုပြည့်စုံနေသလားမရှိဘူးခန္ဓာရှိရင်ယောဂာရှိတာပဲဟုတ်တယ်မလားရူပံရောဂောဝေဒနာရောဂောတင်ညာရောဂောသင်္ခါရရောဂောဝိညာဏရောဂောနော်ဟုတ်ရရောက်ခန္ဓာကြီးရှင်းနေတာနဲ့တပြိုင်နဲ့ရှင်းတာစပြီးတော့ဖြစ်လာတဲ့အချိန်ကနေစပြီးတော့ယောဂမပါဘူးလားပါလားပါပါ
ဘ
ူး။ဟုတ်ရခန္ဓာကိုယ်ကြီးတဲ့မှာပရိဝေယဘောတိဇောဝါယောမဟာဘူကြီးတွေပါမရှိဘူးလားရှိလား ။အဲ့ဒီတည်းမှာတိဇောဆိုတဲ့သဘောပူလာအေးလာပူလာအေးလာပူလာအေးလာဟုတ်တယ်မလား။အဲ့ဒီပူတဲ့အေးတဲ့တိဇောထဲမှာဇေရဏတိဇောဆိုတာရှိတယ်နော်။ပါဠိတော်ဇေရဏတိဇောမြန်မာလိုပြန်လိုက်မယ်ဆိုလို့ချင်းဟောဒီခန္ဓာကိုအသားတွေရောကြောတွေကိုအမြဲတမ်းလောင်ကျွမ်းနေတဲ့တည်သောဟုတ်လားအမြဲတမ်းလောင်ကျွမ်းနေတဲ့တည်သောပူတဲ့တည်သောကလည်းလောင်ကျွမ်းနေတာပဲအေးတဲ့တည်သောကလည်းလောင်ကျွမ်းနေတာပဲအဲဒီလိုလောင်ကျွမ်းနေတာဖြစ်တဲ့အတွက်မိမိတို့ရဲ့ခန္ဓာကိုယ်သည်တဖြည်းဖြည်းနုယနုယနုယကနေရင်းရင်းရင်းရင်းပြီးတော့မလာဘူးလားလ
ား
ဘလို့ကလောင်ကျွမ်းထားလို့တော့တည်သောကလောင်ကျွမ်းထားလို့နော်အဲ့ဒါကြောင့်မလို့ဟောဒီတည်သောဆိုတဲ့ရုပ်ခန္ဓာစပြီးတော့ပါလာတာဖြစ်တဲ့ဟောဒီခန္ဓာကိုကြည့်သည်စေရဏတည်သောရအောင်ကြွခံနေရတာမလို့ဘယ်အချိန်မှမယောဂမကင်းပါဘူးတဲ့ဟုတ်ရလားယောဂကင်းရလားကင
်းပါဘူး
ယောဂမကင်းတဲ့ခန္ဓာကိုကြည့်ပါတဲ့အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးတဲ့ဒါယကကြီးတို့တဲ့ဒကာကြီးတို့ရဲ့တန်တမယောဂဗျာတွေဖြစ်နေတာဘာမှမဆမ်းပါဘူးတဲ့စိတ်မပြတ်ပါနဲ့တဲ့ဒါဟာခန္ဓာရဲ့လမ်းစဉ်ပါတဲ့ခန္ဓာရှိရင်ယောဂရှိမှာပဲတဲ့ဟုတ်လားဘာရှိရင
်
ခန္ဓာရှိရင်ဘာရှိရမှာလဲအဲ့ဒီတော့ယောဂငါမှတော့ဘာယောဂလေးရှိလို့ငါကသွေးတွယောဂရှိတာငါကနှလုံးယောဂရှိတာငါကဘာဖြစ်တာနှလုံးခွဲထားတာအကြောက်ကဘာဖြစ်လို့စိတ်မပြတ်ပါနဲ့ဟုတ်တယ်မလားအဲ့ဒီယောဂဒီဘာရှိလို့ဖြစ်တဲ့ယောဂတော
့
ခန္ဓာရှိလို့ဖြစ်တဲ့ယောဂါတော့ကိုယ်တရားထဲမှာရွေးချင်နေတာဟုတ်ရဲ့လားဟ
ု
တ်ပါဘူးခင်ဗျအနေနဲ့အမြလူတိုင်းလူတိုင်းဖြစ်နေတာပဲနော်ဒါကြောင့်မလို့ဒီခန္ဓာကိုယ်ကြီးထဲမှာဒီယောဂါတွေဖြစ်နေတာအဆန်းလို့ပြီးပြောနေပြောနေကြလို့ရဲ့လားဟုတ်ပါဘူ
း
မလို့ပါဘူးအဆန်းလို့ပြီးပြောနေကြမလို့ဘူးဘာဖြစ်လို့တော့ခန္ဓာရှိသူတိုင်းမှာယောဂါရှိနေတာခန္ဓာရှိသူတိုင်းမှာယောဂါရှိနေတာဒါကိုကအဆန်းလို့ပြီးတော့ဟာတော့ကဘာယောဂါရှိလို့ဘာယောဂါရှိလို့ထုတ်ပြောနေတဲ့အခါကျတော့ကိုကြမှာဒီယောဂထူးထူးခြားခြားဖြစ်နေတဲ့ပုံစံမျိုးအသိအဆက်မဖြစ်ဘူးလားဖြစ
်
သူများတွေတော့ဘာယောဂမှမရှိသလိုလိုနော်မထင်ရဘူးလားထင်ရလ
ား
တကယ်တမ်းကျတော့ခန္ဓာရှိရင်ဘာရှိတော့ယောဂကင်းတဲ့ပုံကဘယ်နှယောက်ရှာလို့ရတော့ဘယ်နှယောက်မှရှာလို့မရဘူးဟုတ်တယ်မို့လားဒါကြောင့်မြတ်စွာဘုရားသခင်ကရမေကြီးကပြောတယ်ခန္ဓာရှိလို့ယောဂရှိတာပါတဲ့ဒကာကြီးတို့ဒကမကြီးတို့အဲ့ဒီတော့မိမိတို့ရဲ့သန္ဓေမှာခန္ဓာရှိတော့ဖြစ်တာတဲ့ယောဂါတွေဘာယောဂါပဲဖြစ်ဖြစ်အဲ့ဒီယောဂါရှိတယ်ဆိုပြီးတော့ဘာမှစိတ်ပြတ်မနေပါနဲ့တဲ့စ ိတ်ဓာတ်တွေကြမနေပါနဲ့တဲ့စိတ်တွေဆင်းရဲမနေပါနဲ့တဲ့ဟုတ်လားဘာဖြစ်လို့တော့ဟောဒီယောဂါဒီခန္ဓာရှိလို့ယောဂါဖြစ်တာလူတိုင်းလူတိုင်းယောဂါကျင်းရလားဘလို့မှယောဂမကျင့်တာကိုကိုယ်ကြမှာစိတ်ညစ်နေလို့ဖြစ်ပါမလား မညစ်ပါနဲ့တဲ့နော်အေးဒါပေမဲ့တခုတော့ရှိတယ်တခါကြီးတဲ့ခန္ဓာရှိတော့ယောဂရှိတာဒီယောဂဒီဟုသောအကြောင်းကြောင့်တော့စိတ်ညစ်မနေပါနဲ့နော်ဒါပေမဲ့တခါကြီးကြောက်ရမှာကတဲ့ခန္ဓာကိုယ်မှာဖြစ်တဲ့ယောဂကိုကြောက်ရမှာမဟုတ်ဘူးတဲ့စိတ်ထဲမှာဖြစ်တဲ့ယောဂကိုကြောက်ပါတဲ့ဟုတ်လားဘယ်ယောဂကိုကြောက်ရမှာလဲခန္ဓာမှာဖြစ်တဲ့ယောဂကကြောက်စရာမဟုတ်ပါဘူးတဲ့လူတိုင်းလူတိုင်းဖြစ်နေတဲ့ယောဂပါတဲ့ဘယ်ယောဂကြောက်ရမှာလဲစိတ်ယောဂကိုကြောက်ပါနော်စိတ်ယောဂကိုကြောက်ပါဘာဖြစ်လို့လဲမေးတဲ့အခါကျတော့မိမိတို့ရဲ့သဏ္ဍာန်မှာစိတ်ယောဂဆိုတာတခြားပြောတာလားကိလေသာပြောတာလ
ား
ကိလေသာရှိရင်စိတ်ယောဂရှိတာကိလေသာရှိရင
်
ကိလေသာကင်းစင်နေရင
်
စိတ်ထဲမှာယောဂကင်းစင်နေတာပဲဒီလိုမလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာစေယောဂါရှိတယ်ဆိုတာဗာပြောတာတော့ကိလေသာရှိတယ်ဆိုတာပြောတာနော်အဲ့ဒီကိလေသာရှိထားမဲ့ဆိုရင်ဟောရူပခန္ဓာလေးရဲ့နောက်မှာရူပခန္ဓာကြောင်းပြုပြီးတော့ကိလေသာဖြစ်မဲ့ဆိုရင်ကိလေသာဖြစ်တော့တဏ္ဍာမဖြစ်ဘူးလား
ဖြစ်ပါ
တယ်တဏ္ဍာဖြစ်တော့ဥပါဒါမဖြစ်ဘူးလား
ဖြစ်ပါ
တယ်ဥပါဒါဖြစ်တော့ကာမဘဝတွေမဖြစ်ဘူးလား
ဖြစ်ပါ
တယ်ကာမဘဝဖြစ်တော့ကာမဘဝဖြစ်စီရပါတယ်တော့ဇာတိခန္ဓာမနှပါရမှာလဲဘာတိစာတော့အဲ့ဒီတော့ဟောဒီရူပခန္ဓာရဲ့နောက်မှာကိလေသာကလေးဖြစ်ပေါ်မယ်ဆိုရင်အဲ့ဒီဖြစ်ပေါ်လာတဲ့ကိလေသာလေးကတခြားရောက်အောင်ပို့ပေးမှာလားဒုက္ခသစ္စာရောက်အောင်ပို့ပေးမှာလားဘယ်လိုကပို့ပေးတာလဲကိလေသာကပို့ဘယ်လိုကပို့ပေးတော့ကိလေသာကပို့ပေးတာဒီလိုမလားကိလေသာဒီသစ္စာအနေနဲ့ပြောတော့ဗာသစ္စာတော့သမုဒိယသစ္စာသမုဒိယသစ္စာဒီတခြားကိုသူကသယ်ဆောင်ပေးတာလားဒုက္ခသစ္စာကိုသယ်ဆောင်ပေးတာအကြောင်းသမှုရိယသစ္စာကြောင့်အကျိုးဒုက္ခသစ္စာဖြစ်တယ်။ဘာလဲ
။
ဒီတော့သမှုရိယသစ္စာတွေများများမွေးထားရင်ဘာသစ္စာတွေများများရပါလဲ
။
သမှုရိယသစ္စာများလေဒုက္ခသစ္စာများလေဒုက္ခများလေပဲ။နော်။အဲ့ဒါကြောင့်မလို့ဒုက္ခမများခြင်းမဘူးဆိုရင်ဘယ်သစ္စာနဲ့အောင်လုပ်ရမှာလဲ
။
သမှုရိယသစ္စာတရားတရားတရားလားကိလေသာတရားလား
။
ဒီတော့သမုဒိယသစ္စာနည်းခြင်းပါတယ်ဆိုရင်ဘာနည်းအောင်လုပ်ရမလဲကိလေသာနည်းအောင်လို့ဟောဒီရူပခန္ဓာဆိုတဲ့ပရိယာဘောဒီသောဘာယောဆိုတဲ့ယုတ်ခန္ဓာရဲ့နောက်မှာလည်းပဲကိလေသာမဖြစ်စေနဲ့နော်အားတို့ကြကြောက်အောင်လို့တို့ကြပေါင်းကားကြိုက်လို့အားတို့ကြဗဏ္ဍာကဘာဖြစ်လို့နော်ကြောကအောင်နေပေါင်းကားကြိုက်တဲ့ခြေသလုံးကနားတယ်ဆိုတဲ့ပြောသည်ရိုးရိုးပြောလားဒိဋ္ဌိပြောလားတကယ်တော့ကြောတော့ပေါင်းလို့ခါတော့ခြေတယ်လို့ဆိုတာရှိရလားရှိပါဘူ
း
ကြောပြင်းနေဘလို့ကြောပြင်းတော့ငါကြောပြင်းကြောကနာတယ်ဆိုတာငါနာတာပဲဟုတ်တယ်မလားခြေတော့ဒီဘလို့ခြေတော့ငါခြေတော့ခြေတော့ကကြိုက်တယ်ဆိုတာငါကြိုက်တာပဲဟုတ်တယ်မလားဒီတော့ကြောကနာတယ်ဆိုတာဟာလည်းပဲငါဇွဲနဲ့ပြောလိုက်တာခြေတော့ကကြိုက်တယ်ဆိုတာဟာလည်းပဲငါဇွဲနဲ့ပြောလိုက်တာပေါင်းကကျင်တယ်ဆိုတာဟာလည်းပဲငါဇွဲနဲ့ပြောလိုက်တာငါဇွဲဆွဲတာရင်ဘာတိတိတော့သက္ကာယဒိဋ္ဌိဒိဋ္ဌိဆိုမယ်ပြုမလားပြင်လား အဲ့ဒီဒိဋ္ဌိဆိုလေးဝင်လာပြီဆိုမြင်မလားမြင်မလားမ
ြင်ပ
ါအတိမှန်လားအတိမှားလား အတိမှားအတိမှားဝင်လာတာနဲ့တပြိုင်တည်းတဏှာဖြစ်မယ်ဥပါဒံဖြစ်မယ်ကာမဘဝဖြစ်မယ်သမုဒိယသစ္စာလေးတွေဖြစ်မယ်ဟုတ်ရဲ့လားငါနာတယ်ဆိုတော့ငါအနာမခံခြင်းမှာဘူးငါအနာကြောက်ခြင်းမှာလေဆိုတာကတဏှာငါမကြောက်လို့ငါစိတ်ညစ်ပါတယ်ဆိုတာကဒေါသငါပေါင်ငါရှင်ငါလည်းကနာလိုက်တာသရကဒိဋ္ဌိဒီလိုမလားအဲ့ဒါတခြားတရားတွေလားကိလေသာတရားတွေလားခြေသလုံးကနာနေတာဒီတခြားသဘောတွေဖြစ်နေတာလားယုတ်တွေဖောက်ပြန်နေတာလားဖောက်ပြန်တာကဘယ်လိုပါလဲယုတ်အဲ့ဒီဖောက်ပြန်တဲ့သဘောလေးကိုခံစားတာကဝေဒနာဩဒါလေးကနာတဲ့သဘောလေးပဲဒါလေးကကျင်တဲ့သဘောလေးပဲလို့မှတ်မိနေတာကပညာဒီလိုမလားအရိနာရသောကျင်တဲ့သဘောလေးဖြစ်လာတဲ့အခါကျတော့မြွမြွပြုတ်လေပြုတ်ပြင်ပြောင်းလဲခြင်းနဲ့စေတနာကလေးကသင်္ခါရနာရသဘောလေးကိုတိတိပင်းနေတာကဝိညာဉ်တခြားလားယုံနံနေဖြစ်နေတာလားနာရသဘောလေးကိုကြည့်လိုက်ငါပါရဲ့လားငါပါတယ်ဆိုတဲ့ဖောက်ပြန်ပါတယ်ဆိုတဲ့ယုံထဲမှာလည်းငါမပါဘူးခံစားပါတယ်ဆိုတဲ့ဝေဒနာထဲမှာလည်းပဲ ငါမပါဘူးမှတ်မိနေပါတယ်ဆိုတဲ့တင်ညာထဲမှာလည်းပဲပြုပြင်ပါတယ်ဆိုတဲ့စေရနာကလေးဟာလည်းပဲငါဟုတ်ရလားနာတာကိုသိတယ်ကျင်တာကိုသိတယ်ဆိုတဲ့စိတ်ကလေးကကောငါဟုတ်ရလားတခြားတရားတွေလားယုံနာတရားတွေလားယုံနာတရားတွေဖြစ်နေတာကိုမိမိကနေပြီးတော့ငါနဲ့သွားဆွလိုက်တဲ့အခါကျတော့စိတ်ထဲမှာကိရိတာယောဂအလိုလိုဖြစ်လာတာပဲအဲ့ဒီကိရိတာယောဂသူများကလာပြီးတဲ့ယောဂလားကိုယ့်နဲ့ကိုယ်မွေးယူတဲ့ယောဂလားအလကားနေရင်ဟာငါခြေတော်ကလေးကနာလိုက်တာငါပေါင်ကကန်းလိုက်တာငါကြောပြင်ကရလိုက်တာငါမှစီကျူယောဂရှိတယ်ငါမှနှလုံးယောဂရှိတယ်ငါမှဘာယောဂရှိတယ်ဆိုတော့ယောဂတော့သူ့အနေနဲ့မျက်နှာဖောက်ပြန်နေတာပဲနော်ဒီယောဂရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမရှိတဲ့ယောဂလည်းဖောက်ပြန်တယ်လို့အဲ့ဒီယောဂမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမရှိတဲ့ယောဂလည်းပဲမဖောက်ပြန်ဘူးလားဖောက်ပြန်တာလားယုတ်မှန်သမျှဘာသဘောရှိတော့မဖောက်ပြန်တဲ့ယုတ်တစ်ခုမှမရှိဘူးဟုတ်တယ်မလားအဲ့တော့ကိုမဟာငါကဘာယောဂါရှိလို့ငါကဘာယောဂါရှိလို့ဆိုတော့နော်သုဘသူလုံးလုံးဖောက်ပြန်နေတဲ့ယောဂကိုကိုကယောဂနာမဲ့သွားဆွဲပြီးတော့ဒီယောဂါကိုမွေးထားတယ်လို့မပြေဘူးလားဖြစ်လားနော်ဘာလို့ထားတာတော့ယောဂါမွေးထားတာယောဂါမွေးထားတာဒီတိကျနဲ့မွေးထားလားဒိဋ္ဌိနဲ့မွေးထားလားငါကငါဟာငါဥစ္စာဆိုတဲ့ဒိဋ္ဌိနဲ့မွေးထားတယ်ဟုတ်ရဲ့လားအဲ့ဒီဒိဋ္ဌိဖြစ်တော့ဘယ်လိုဖြစ်တော့တဏှာဖြစ်တယ်ဒေါသကမဖြစ်ဘူးလားမာနလေးကမဖြစ်ဘူးလားအဲ့ဒီတရားတွေဒီတခြားတရားတွေလားကိလေသာတရားတွေလားဘာသစ္စာတော့သမုဒိယသစ္စာဘာသစ္စာတော့အဲ့ဒါကြောင့်မဟာငါကဘာယောဂါရှိလို့ငါကဘာယောဂါရှိလို့ဟာဒုက္ခဘယ်လိုယောဂါရှိလို့ပေါင်းကဘယ်လိုယောဂါရှိလို့ကြောကဘယ်လိုယောဂါရှိလို့စိတ်ထဲဆွဲမနေနဲ့အဲ့ဒီလိုဆွဲနေရင်သမုဒိယသစ္စာတွေဖြစ်နေပြီလို့မှတ်သမုဒိယသစ္စာတွေဖြစ်နေရင်အနာဂတ်မှာဘာသစ္စာပြန်ရမှာလဲအခုကဒုက္ခဖြစ်နေတာမဟုတ်ဘူး။နောင်လဲဒုက္ခဖြစ်ဖို့အတွက်အာမွေးနေတာ။ဒီလိုမလား။မိမိတို့ရဲ့တဏ္ဍာမရှိတဲ့ဘာယောဂညာယောဂလို့တက်နေတဲ့အဲ့ဒီစိတ်ဒီအခုလည်းပဲယောဂဖြစ်နေတယ်လို့အခုလည်းဒုက္ခဖြစ်နေတယ်လို့နောက်ထပ်ဒုက္ခရဲ့မျိုးမျိုးရအောင်လည်းပဲတို့ကလှမ်းပြီးတော့မသေးဆောင်မလားသေဆောင်ပေးနေတာလား။သေဆောင်ပေးနေတာအဲ့ဒီပုံကဘယ်တော့မှဒုက္ခမငြိမ်းဘူး။ဒုက္ခငြိမ်းမှာမလား။အဲ့ဒါကြောင့်နကုလပိတာကိုမြတ်စွာဘုရားကပါပြောတော့တခါကြီးတယ်ဟောဒီခန္ဓာကယောဂတော့ယောဂခဲကြီးပဲတဲ့ယုတ်ခန္ဓာရှိလို့ယောဂရှိတာတဲ့ဗါတယ်လေခန္ဓာရှိလို့ယောဂရှိတာအဲ့ဒီယောဂဒီအခုနပြောခဲ့တဲ့ဟောလောကသတ်မှတ်ထားတဲ့ယောဂမလားနားရခြင်းနဲ့ကြိုက်တယ်ခဲ့တယ်ထုံတယ်လှုပ်တယ်ရတယ်ဒီယောဂကိုပြောတာအဲ့ဒီယောဂဒီခန္ဓာရှိရင်သူမရှိဘူးလားရှိလားသူ့ရဲ့နာမည်ကယုတ်ဆိုတာတခြားသဘောလားဖောက်ပြန်တဲ့သဘောလားသူ့နာမည်ကမဖောက်ပြန်တဲ့သဘောလားဖောက်ပြန်တဲ့သဘောလားအကျွန်တော်ကဖောက်ပြန်ပြတတ်ပါတယ်ဒါကြောင့်မလို့ကျွန်တော်ကိုယုတ်လို့ခေါ်ပါတယ်လို့သူကပြောပြသားပဲဟုတ်ရဲ့လားမဖောက်ပြန်တဲ့ယုတ်ရဲ့လို့ရှိပါမလားအဲ့ဒါကိုဆက်လုပ်ပြီးတော့နားရခြင်းနဲ့ကဲတယ်ကဲတယ်ညီးမနေနဲ့တဲ့မြတ်စွာဘုရားကဘလို့ကိုပြောတာတော့နကုလပိတာနကုလမာတာဆိုတဲ့ဘုန်းကြီးဖွားကြီးတွေကိုပြောနေတဲ့ဖုန်းကြီးတို့ပရိသတ်တွေလည်းပဲဒီတိုင်းမှမှတ်လိုက်ကြပါဟုတ်လားညင်းနေတယ်နော်အဲ့ဒါလို့ညင်းနေတာတွေကလေးတခြားလားစိတ်ယောဂါတွေဖြစ်နေတာစိတ်ယောဂါတွေတခြားလားကိလေသာဖြစ်နေတာလားအဲ့ဒီတော့ဟောဒီခန္ဓာကိုယ်ကြီးကလားယောဂါဖြစ်ခြင်းဖြစ်ပါစေစိတ်ထဲမှာယောဂါမဖြစ်ပါစေနဲ့ဟုတ်ရဲ့လားအာတုရကာယတမေသတောမေင့အာနော်အာဒုရကယတခန္ဓာကိုယ်ကြီးကဖောက်ပြန်နေတဲ့နာကျင်နေတဲ့ယောဂါရောယောဂါဒုံးကြီးသည်တတော့ဖြစ်ခြင်းဖြစ်ပါစေအနာဒုရစိတ်တံဘုဟိတတိမိမိတို့ရဲ့စေတံပါတော့ယောဂါဆိုတဲ့ကိလေသာတရားတွေမဖြစ်ပါစေနဲ့မြတ်စွာဘုရားကဘလို့ကိုပြောတော့နကုလပိတာကိုပြောတာအေဟောတေကိတပံအေဟောတေတေကိတပံဒေသင်တယကကြီးသည်အေဟောအဲ့ဒီအတိုင်းပဲတေကိတပံကျင့်လိုက်ပါအဲ့ဒီအတိုင်းပဲကြိုးစားလိုက်ပါအဲ့ဒီတိုင်းမဖြစ်အောင်ကြိုးစားလိုက်ပါမပြောမလားပြောလားဘုန်းတော်ပရိသတ်တွေလည်းဒီတိုင်းဖြစ်အောင်မကြိုးစားရဘူးလားကြိုးစားရမှာလားကြိုးစားရမှာပဲဒီလိုမလားအဲ့ဒီတော့ကြိုးစားလိုက်တဲ့အခါကျတော့နော်ဘယ်နည်းနဲ့ကြိုးစားမလဲအရှိမှန်ကိုအတိမှန်နဲ့သိအောင်ကြိုးစားပြန်ပြောအတိမမှန်တာဒီအရှိမှန်ကိုမမြင်လို့ဘာတယ်လဲအတိမမှန်တာဒီအရှိမှန်ကိုမမြင်လို့ဒုကနာလိုက်တာပေါင်ကကဲလိုက်တာခြေစလုံးကကျင်လိုက်တာခါကနော်နာလိုက်တာကြောပြင်းကရလိုက်တာဟုတ်လား အဲ့ဒီလိုသိနေတာဒီပလေအတိမှန်လားဒီမှားလား အတိမှန်အတိမှန်အတိမားဖြစ်နေတာဒီအရှိမှန်ကိုသိလို့လားမသိလို့လားအရှိမှန်ထဲမှာကြောပြင်းလည်းမပါဘူးဒိုးလည်းမပါဘူးပေါင်လည်းမပါဘူးခါလည်းမပါဘူးဟုတ်တယ်မလားဆေးကြောလည်းမပါဘူးသွေးတိုးလည်းမပါဘူးနှလုံးလည်းမပါဘူးပါရလားတကယ်ဖြစ်နေတာဒီတိချလားပါဖို့၄ပါးလ
ား
ပါဖို့၄ပါးဒီတိချလားဖောက်ပြန်တဲ့သဘောလားဖောက်ပြန်တာကယုံသိတာကနာအဲ့ဒီနာထဲမှာလည်းပဲခံစားပြီးတော့သိပါတယ်ဆိုတာကဝေဒနာ။အော်မှတ်မှတ်သားသားလေးနဲ့မှတ်မိပြီးတော့သိပါတယ်ဆိုတာကစဉ္ညာ။ပြုတ်ပြင်းတဲ့သဘောလေးနဲ့စေတနာလေးကြားရောက်နေတာကသင်္ခါရ။ရိုးရိုးတက်တက်သိနေတဲ့သဘောလေးကစဉ
္
ညာ။အလုံးပေါ်လိုက်တော့နာခဏဘယ်နှပါတော့ရုပ်ခန္ဓာကတစ်ပါးတကယ်ရှိနေတဲ့အရှိတရားဒီခန္ဓာ၅ပါး။တကယ်ရှိနေတဲ့အရှိတရားဒီပါလေ
။
ဒီထဲမှာ၅ပါးရလား
။
ဒီဘောင်ကရှိလည်းကောပါရလား
။
ဘာမှမပါဘူးဘာမှမပါဘူးဒါကိုပဲမိမိကနေပြီးတော့ငါပဲသူပဲပုဂ္ဂိုလ်တ attva ပဲသူပဲပေါ်မဲ့ခါပဲခြေပဲလက်ပဲအဲ့ဒီဆွဲနေတဲ့သွားဆွဲနေမယ်ဆိုရင်အရှိမှန်ကိုမြင်တာလားအရှိမမှန်တာကိုသွားမြင်နေတာလားအရှိမှန်ကယုံနံအရှိမမှန်ကဒုဗ္ဗောင်ကခြေလက်ဒီလိုမလားအရှိမှန်ကဘာလဲအရှိမမှန်ကဒုဗ္ဗောင်ကခြေလက်ဒုဗ္ဗောင်ကခြေလက်သွားကြည့်ပြီးတော့မြင်နေမယ်ဆိုရင်အရှိမမြင်တဲ့သဘောဟုတ်တယ်လားမဟုတ်ဘူးလ
ား
ဟုတ်ပါဘူးအရှိမမှန်တဲ့သဘောကြီးကိုသွားကြည့်နေပြီဆိုမှတော့အသိမှန်ဖြစ်ပါမလားဟာဒုက္ခနာလိုက်တာဒုက္ခနာလိုက်တာနားတဲ့ဒုကြီးကိုစိုက်ကြည့်ဒုက္ခနာလိုက်တာဆိုပြီးတော့စိုက်ကြည့်နေမယ်ဆိုရင်ဒုက္ခနာတယ်ဆိုတာကအရှိမှန်တရားဟုတ်ရဲ့လားအဲ့ဒါကိုစိုက်ကြည့်နေတော့လေအသိမှန်ဖြစ်ပါမလ
ား
အသိမှန်မဖြစ်ရင်တခြားလားတက္ကရာဒိဋ္ဌိလားသက္ကာယဒိဋ္ဌိနဲ့စိုက်ကြည့်နေမယ်ဆိုရင်တဏှာလည်းဖြစ်မယ်ဒေါသလည်းဖြစ်မယ်ဥပါဒါလည်းဖြစ်မယ်ကမ္မဘဝလည်းဖြစ်မယ်ဟုတ်ရဲ့လားဘာတိစ္ဆာတွေဖြစ်နေမှာလဲသမုဒယတိစ္ဆာတွေတခြားတရားတွေလားကိလေသာတရားတွေလားအသိမမှန်ရင်ကိလေသာယောဂဝင်သွားပြီဟုတ်ရဲ့လားအသိမမှန်ရင်ဘာဝင်သွားတော့ကိလေသာယောဂဝင်သွားပြီစိတ်ထဲမှာယောဂဖြစ်သွားပြီဘာယောဂလဲမေးတော့အဲ့ဒီကိလေသာယောဂနဲ့ကြည့်နေတဲ့မြတ်ကလပ်ပတ်လို့နော်မိမိရဲ့တဏ္ဍာမှာငြင်းချမ်းမှုရပါမလားမရပါဘူ
း
ကိလေသာရှည်တန်းတင်ကြည့်နေတာကိုကိလေသာဆိုတာငြင်းချမ်းတဲ့သဘောလားပူလောင်စေတတ်တဲ့သဘောလားမ
ရပါဘ
ူးပူလောင်စေတတ်တဲ့သဘောဒါကြောင့်မလို့မြတ်စွာဘုရားကပြောတယ်ဟောဒီခန္ဓာကိုယ်ကြီးကတော့အများတန်ဖောက်ပြန်နေတာပါရုပ်ရှိလို့ဖောက်ပြန်တာနာမ်ရှိလို့ဖောက်ပြန်တာအများတန်ဖောက်ပြန်နေတဲ့သဘောမဖောက်ပြန်ပါနဲ့လို့တားလို့ရရလားအတ္တခန္ဓာလားအနတ္တခန္ဓာလားအနတ္တခန္ဓာကြီးကိုမဖောက်ပြန်ပါနဲ့မဖောက်ပြန်ပါနဲ့မနာပါစေနဲ့မနာပါစေနဲ့လို့တောင်းတနေတာဒီပဲလေရင်အနတ္တကိုအတ္တလုံးနေတာဟုတ်တယ်မို့လားဘာလုံးနေတာလဲတကယ်တမ်းကျတော့ဟောဒီခန္ဓာဒီအတ္တခန္ဓာလားအနတ္တခန္ဓာလားအနတ္တခန္ဓာကိုဘာလုံးနေဘာလုံးနေတာတော့အတ္တလုံးနေတာမပိုင်တဲ့ခန္ဓာကိုအပိုင်လုံးနေတာဟုတ်လားမပိုင်တဲ့ခန္ဓာကိုအပိုင်လုံးနေတာအနတ္တခန္ဓာကိုအတ္တလုံးနေတာတကယ်ကြတော့ဟောဒီခန္ဓာဒီအတ္တခန္ဓာလားအနတ္တခန္ဓာလားကိုပိုင်တဲ့တရားလားမပိုင်တဲ့တရားလ
ား
ကိုပြုတ်ပြင်တိုင်းဖြစ်တဲ့ခန္ဓာလားအကြောင်းဖြစ်လို့ကြိုးတွေဖြစ်နေတာလားအကြောင်းဖြစ်လို့ကြိုးတွေဖြစ်နေတာပါဒီလိုမလားအဲ့ဒါလာခြင်းနာကတ်ခြင်းကတ်ထုံခြင်းထုံကျင်ခြင်းကျင်းအဓိကကဘာလဲစိတ်ထဲမှာကိလေသာမဖြစ်ဖို့ပဲစိတ်ထဲမှာဘာမဖြစ်ဖို့လဲအဲ့ဒါကြောင့်မလို့ကိလေသာမဖြစ်အောင်တတိတရားသမာဓိတရားပညာတရားတတိသမာဓိပညာသုံးပါးနဲ့တိတိကျကျစိုက်ကြည့်ဟုတ်လားအဲ့ဒါနဲ့စိုက်ပြီးတော့ကြည့်လိုက်မယ်ဆိုရင်နာတဲ့သဘောလေးပေါ်လာတဲ့နာတဲ့သဘောတိတိချလာယုတ်လားဒါပေမဲ့ယုတ်တိသိတတ်တဲ့သဘောရှိရလားသူ့ကိုသိနေတာကတိချလာနံလားခံစားပြီးတော့သိပါတယ်ဆိုရင်ဝေဒနာမှတ်သားပြီးတော့သိပါတယ်ဆိုရင်သိညာပြုတ်ပြင်းတဲ့သဘောလေးနဲ့သိနေပါတယ်ဆိုရင်ရိုးရိုးသိတာကခန္ဓာဘယ်နှပါလဲဒါပါဖြစ်နေတာเนาะဒီတော့နာတဲ့သဘောလေးကိုကြည့်ခန္ဓာ၅ပါးတွေ့မယ်မတွေ့ဘူးလားကျင်တဲ့သဘောလေးကြည့်ခန္ဓာဘယ်နှပါတွေ့မှာလဲကြိုက်တဲ့သဘောလေးကြည့်ခန္ဓာဘယ်နှပါတွေ့မှာလဲပူတဲ့သဘောလေးကြည့်ခန္ဓာဘယ်နှပါတွေ့မှာလဲဒါပါတပေါင်းနဲ့ဖြစ်နေတာเนาะတစ်ပြိုင်နဲ့ဖြစ်နေတာတစ်ပြိုင်နဲ့ဖြစ်နေတာတပေါင်းတည်းကတော့ဟောဒီနံ၄မျိုးကတပေါင်းနဲ့ဖြစ်တယ်ယုတ်ကလည်းတတဖြစ်တယ်ယုတ်နဲ့နံနဲ့ဖြစ်တယ်ဘာနဲ့ဘာနဲ့ဖြစ်တော့နံလေးမျိုးကတပေါင်းနဲ့ဖြစ်တယ်เนาะတပေါင်းနဲ့ဖြစ်တာသူတို့နဲ့တွဲဖြစ်တာကယုတ် နှခုပေါင်းလိုက်တော့ယုံနဲ့နာနာတဲ့သဘောလေးကြည့်လိုက်တော့လေယုံနဲ့နာကျင်တဲ့သဘောလေးကြည့်လိုက်တော့လေယုံနဲ့နာတိုက်တဲ့သဘောလေးကြည့်လိုက်တော့လေယုံတည်ဖြစ်နေတာနာနေဖြစ်နေတာယုံသည်အရှိမန်နာနေအရှိမန်ဟုတ်ရဲ့လားယုံသည်ပါလေအရှိမန်နာနေပါလေအရှိမန်သဘောပေါက်ပြီနော်ယုံကအရှိမန်နာကအရှိမန်အဲ့ဒီအရှိမံကိုရှိမံနဲ့သိရင်အတိမံနော်ယုတ်ကိုယုတ်ပါပဲလို့သိရင်အတိမံနာကိုနာမပဲလို့သိရင်အတိမံအရှိမံနဲ့အတိမံဟုတ်တယ်မလားတကယ်လို့မိမိကနေပြီးတော့တကယ်မရှိတဲ့ဒုပေါင်းကရှိတဲ့ကိုသွားကြည့်နေမယ်ဆိုရင်ဒုပေါင်းကရှိတဲ့တည်းရှိမံဟုတ်ရဲ့လားမှန
်ပါ
အရှိမံမဟုတ်ရင်အတိမံဟုတ်ပါမလားမှန
်ပါ
အတိမံမဖြစ်နိုင်ဘူးနော်အရှိမံကိုကြည့်မှအတိမံဖြစ်မယ်အရှိမံကိုမကြည့်နိုင်ရင်အတိမံမဖြစ်နိုင်ဘူးအတိမံမဖြစ်ရင်ဝိပဿနာဖြစ်ပါမလ
ား
ဝိပဿနာမဖြစ်ဘူးဆိုရင်လည်းဘုန်းကြီးတို့ပရိသတ်တွေမညာပုညာနိဗ္ဗာန်ချမ်းသာရနိုင်မှာမလ
ား
မရနိုင်ဘူးဒါကြောင့်မလို့မြတ်စွာဘုရားကပြောတာနော်ဒါရကကြီးတဲ့ဟောဒီခန္ဓာကိုယ်ကြီးကဘလောက်ပဲနာနာဘလောက်ပဲကြည့်ကြည့်ဘလောက်ပဲကြိုက်ကြိုက်ဘလောက်ပဲယောဂဝရဏတွေဖြစ်ဖြစ်ယောဂတော့ယောဂကဲခန္ဓာကြီးပါတဲ့နော်ဒီယောဂရောယောဂကခန္ဓာကြီးမို့လို့ယောဂ ड़ी ဖြစ်နေတာပါဒါကိုသွားပြီးတော့သူ့ကိုစေတဲ့မှာဘာမှမဟုတ်ပါဘာနဲ့ဟုတ်လားဘာမှမဟုတ်ပါဘာနဲ့အဓိကကတော့ဘာလဲလဲစေတဲ့မှာယောဂကင်းနေဖို့ပဲလိုပါတယ်ဘာယောဂတော့အဲ့ဒီကိလေသာယောဂရမှာအဓိကပင်မကဒိဋ္ဌိကိလေသာပဲပင်မကဘာကိလေသာလဲနာတာလေးတွေငါနာတာဆိုရင်သွားပြီကိလေသာယောဂဖြစ်သွားပြီကျင်တာလေးကငါကျင်တာဆိုရင်လည်းဘာယောဂလဲကိလေသာယောဂပဲကြိုက်တာလေးကငါကြိုက်တာဆိုရင်လည
်း
ကိလေသာယောဂပဲထုံတာလေးကငါထုံတာဆိုရင်လည
်း
ကိလေသာယောဂပဲဟာပူတဲ့သဘောလေးဖြစ်လာတယ်ဒီနေ့ငါပူလိုက်တာအေးတဲ့သဘောလေးဖြစ်လာတယ်ဒီနေ့ငါအေးလိုက်တာခါးရီနာတယ်ဒီနေ့ငါခါနာလိုက်တာဟုတ်လားအဲ့ဒါဆိုရင်ဘာယောဂဖြစ်နေတော့ဘယ်ထဲမှာဖြစ်နေတော့စိတ်ထဲမှာဖြစ်နေဘယ်ထဲဖြစ်တော့ဟောဒီခန္ဓာကိုယ်ကြီးနားတဲ့ကျင်းတဲ့ကြိုက်တဲ့ခဲတဲ့သဘောကအပင်မချဘူးစိတ်ထဲမှာဖြစ်နေတဲ့ကိလေသာယောဂကပယ်ချမှာဟုတ်ရဲ့လားခန္ဓာကိုယ်ကြီးနားတဲ့ကျင်တဲ့ကြိုက်တဲ့ခဲတဲ့သဘောကပယ်ချမှာလားအဲမချဘူးဘယ်ယောဂကပယ်ချမှာလဲစိတ်ယောဂကပယ်ချမှာနော်စိတ်ယောဂကသာပယ်ချမှာအဲ့ဒီတော့အပယ်မရောက်ချင်ပါဘူးဆိုရင်ဘယ်ယောဂပြောင်းအောင်ကိုရမှာလဲစိတ်ယောဂကိုပြောင်းအောင်ကိုခန္ဓာကိုယ်ကြီးကတော့ခန္ဓာလမ်းစဉ်နဲ့သွားမှာပဲဟုတ်တယ်မလားဘယ်ယောဂပြောင်းကိုရမှာလဲစေယောဂပြောင်းကိုမယ်ဆိုရင်လည်းပဲအဓိကတက္ကရာဒိဋ္ဌိကိတာမဖြစ်စေနဲ့တက္ကရာဒိဋ္ဌိကိတာမဖြစ်ဖို့ဆိုလို့ရှိရင်လည်းပဲအတိမာနဲ့ကြည့်ရမလားအတိမာနဲ့ကြည့်ရမလ
ား
အတိမာနဲ့ကြည့်ရင်လည်းပဲအရှိမာကြည့်ရမလားရှိမာကြည့်ရမလ
ား
ဒုပေါင်းကခြေနဲ့ကြည့်ရမလားယောက်နဲ့ကြည့်ရမလ
ား
ယောက်နဲ့ကိုကြည့်ပါတဲ့ဒီလိုမလားအဲ့ဒီလိုမြတ်စွာဘုရားသခင်ကရမကြီးကပြောတဲ့စကားကလေးကိုအရှင်သာရိပုတ္တပရိမြတ်ကြီးကရှင်းရှင်းလင်းလင်းအကြက်တဲဝဲချက်ထင်ပြီးတော့ပြောလိုက်တဲ့အခါကျတော့နကုလပိတာတို့နကုလမာတာတို့သဘောမပေါက်ဘူးလားပေါက
်
အဲ့ဒီတော့သဘောပေါက်သွားတဲ့အခါတော့သူခန္ဓာကိုယ်အသက်ကြီးရင်လို့သူ့ဘာသူဖြစ်လာတဲ့ခန္ဓာရဲ့ဖောက်ပြန်မှုသူကယူမဆိုင်တော့ယူဆက်သေးလားဆက်ချလည်းမလိုဘူးဘာဖြစ်လို့ဖြစ်တော့ဟောဒီခန္ဓာကိုယ်ထဲမှာဇီရဏတေဇောဆိုတာရှိတယ်ဟုတ်လားအဲ့ဒီဒေသောကမျက်နှာလောင်ကျွမ်းနေတာမလားအဲ့ဒီလောင်ကျွမ်းနေတာဖြစ်တဲ့တော့ဟောဒီခန္ဓာကိုယ်ကြီးသည်အမြဲတမ်းရင့်ညော်ရင့်ညော်ပြီးတော့မသွားဘူးလားသွားလားရင့်ညော်လာတယ်ပြည့်စည်လာတယ်တဖြည်းဖြည်းနဲ့ပြည့်စည်လာတယ်ချွေရင်းလာတယ်ယိုယွင်းလာတယ်နော်အဲ့ဒီတော့ခန္ဓာကသူ့ရဲ့လမ်းစဉ်နဲ့ယိုယွင်းလာတာသွားပြီးတော့ကိုယ်ကနေပြီးတော့တဏှာနဲ့ဖိမလိုက်ဒိဋ္ဌိနေနေနဲ့ဖိမလိုက်အဝိဇ္ဇာနေနဲ့ဖိမလိုက်အဲ့ဒီလိုဖိမနေမယ်ဆိုခန္ဓာကိုယ်ကတော့အထိုင်လျောက်အခိုက်တံအားဖြင့်မတိတံမူလတိတံမလား
တ
ို့တော်လည်းပဲကိလေသာကဒုတက်သွားပြီဒီခန္ဓာကိုယ်ကြီးကိုမကြည့်တယ်လို့ကတော့ကိလေသာတရားတွေယောဂတရားတွေမဖြစ်ဘူးလားဖြစ်လာမှာလားမကြည့်ကြရင်ယောဂဖြစ်မယ်ဟုတ်လားဘာနဲ့ကြည့်မှဘာနဲ့ကြည့်မှကိလေသာယောဂဆင်းမှာလဲဉာဏ်နဲ့ကြည့်အမြင်မှန်မှအသိမှန်မှအတိမန္တရာတရားသဘောပြောတာလားဉာဏ်ကိုပြောတာလ
ား
အဲ့ဒီဉာဏ်လေးနဲ့အတိမန္တနဲ့မှန်မှန်ကန်ကန်ကြည့်နိုင်မယ်ဆိုရင်အမြင်မှန်လေးတွေမရဘူးလားရမှာလားအမြင်မှန်လေးရသွားမယ်ဆိုရင်ဘုန်းကြီးပရိသတ်တွေကိလေသာယောဂတွေမစင်ဘူးလားစင်လား ဣရိဒာယောဂါတွေဆင်းသွားမယ်ဆိုရင်မြတ်စွာဘုရားသခင်ကိုရမကြီးလက်လက်တော်ခါကာလတုန်းကနော်အရှင်မောဂလမထေရမြတ်ကြီးခိုးသား900လာပြီးတော့ရိုက်တာကြားဘူးတယ်မို့လားကြား
ပါဘူ
းခန္ဓာကိုယ်ကိုတခါရဲစိစိညင်ညင်ကြည့်အောင်ရိုက်လိုက်တာနော်ဘလောက်အထိလဲဆိုရင်ဟလာတခါရဲဘုန်းကြီးတော်ပရိသတ်တွေဖွဲပုံကြီးပြာကျသွားတယ်လို့ဒီလိုမလားစိစိညင်ညင်မကြည့်ဘူးလားကြည့်သွားတာခန္ဓာကိုယ်ကြီးသည်ခိုးသား900လာရတဲ့အခါကျတော့စိစိညံ့ညံ့ရိုးတွေသားတွေသွေးတွေကြောတွေမကြည်ဘူးလားကြည်သွားလားဒါပေမဲ့လို့လည်းပဲသူ့ရဲ့တဏ္ဍာမှာအရှင်မောဂရမထေရမြတ်ကြီးသည်နော်ငါကောငါဟာငါဥစ္စာဆိုတဲ့ဆွဲလေးရှိသေးလားငါကောငါငါဥစ္စာဆိုတဲ့ဆွဲမရှိတာတခြားကြောင့်လားဒိဋ္ဌိကိလေသာပယ်ထားလို့လားအဲ့ဒီဒိဋ္ဌိကိလေသာပယ်ထားတဲ့အတွက်ဘလောက်ပဲခန္ဓာကိုယ်ကြီးသည်ဖောက်ပြန်နေပါစေနာရဲဆိုပြီးတော့တစ်ချက်ညည်းရလားအနာပြောင်းခြင်းနဲ့ဒေါသလောတနာကိုဖြစ်ရလားမပြောင်းလို့ဆင်းရဲတယ်ဆိုတာကိုရှိရလားတခြားကြောင့်လားကိလေသာယောဂကင်းစင်နေလို့လားအဲ့ဒါကြောင့်မလို့ကိလေသာယောဂသာကင်းစင်နေမယ်ဆိုရင်ခန္ဓာကိုယ်ကြီးဘလောက်ပဲဖောက်ပြန်ဖောက်ပြန်ဘယ်တော့မှစိတ်မညစ်ဘူးဟုတ်ရလားဘာယောဂဖြစ်လို့စိတ်ညစ်နေပါတယ်ဆိုတာဘာယောဂရှိလို့တော့ကိလေသာယောဂရှိလို့ဟုတ်ရလားအာခန္ဓာကိုယ်ကသွေးကြောရှိလို့စိတ်ကြောရှိလို့နှလုံးရှိလို့ကြိုးကပါပြည့်လို့ပေါင်ကပါပြည့်လို့အဲ့ဒါကြောင့်ငါစိတ်ညစ်ပါတယ်ဆိုတာဟာတကယ်ကြတော့စိတ်ကြောသွေးကြောသွေးကြောယောဂါကြောင့်စိတ်ညစ်တာလားကိလေသာယောဂါကြောင့်စိတ်ညစ်တာလားတကယ်ပြောက်အောင်ကုရမှာကခန္ဓာကိုယ်ရဲ့ယောဂါလားစိတ်ယောဂါလားအဲ့ဒီစိတ်ယောဂါပြောက်အောင်ကုမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ပရိသတ်တွေပြစ္ဆုတ်ပံဘဝမှာလည်းပဲညဉ့်ညံ့မှုတွေမရဘူးလားကြလားကိလေသာတရားတွေငြိမ်ပြီးတော့ဓမ္မလောဘမှာလည်းပဲအငြိမ်းကြတယ်မရဘူးလားရနိုင်လားသမုဒယသစ္စာသိရင်ဒုက္ခသစ္စာလည်းငြိမ်းတာပါပဲဒီလိုမလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာအငြိမ်းကြရဖို့ယောဂကင်းဖို့စရာကဘာလို့ရမှာလဲအရှိမန်ကိုအတိမန်နဲ့ကြည်ပေးပါအဲ့ဒီလိုကြည်ပေးမယ်ဆိုနကုလပိတနကုလမာတာအဖိုးကြီးဖွားကြီးတို့ကဲတို့ဘယ်လည်းရင်နော်ခန္ဓာကိုယ်ဘလောက်ပဲဖောက်ပြန်ဖောက်ပြန်စိတ်တွေညင်နွမ်းမှုတွေဖြစ်ပါအောင်မလားဖ
ြစ်ပါဘ
ူးအဲဒီလိုစိတ်တွေမညင်နွမ်းတော့ဘူးဆိုတာကတခြားကြောင့်လားစိတ်တွေဆင်ကျဲသွားလို့လားဖြစ်ပါဘူးဘယ်မှဆင်ကျဲသွားတာလဲကိလေသာမှဆင်ကျဲသွားတာကိလေသာဆင်ကျဲသွားမယ်ဆိုလို့ရှိရင်နောက်ဆုံးဟောရီယောဂနဲ့သိခြင်းသိပါစေဒီဘုံကိုဘယ်တော့မှပြန်မကြပါဘူးတဲ့ဒုက္ခတိဘဝမှာဒီနိဗ္ဗာန်ချမ်းသာဖြောင်းဖြောင်းတန်းတန်းမြောက်ဘူးလားရောက်အဲ့ဒါကြောင့်ဒုက္ခတိဘဝမှာဒီနိဗ္ဗာန်ကျမ်းသာဖြောင်းဖြောင်းတန်းတန်းရောက်ချင်ပါတယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာစိတ်ယောဂါတွေပြောင်းအောင်လုပ်ဟုတ်ရလားအဲ့ဒီယောဂါပြောင်းချင်ပါတယ်ဆိုရင်အရှိမန်ကိုအတိမှန်နဲ့မြင်အောင်ကြိုးစားဘာလို့ရမှာလဲအရှိမန်သနာတရားတရားလားယုံနာတရားလားအတိမန်သနာတရားလားဉာဏ်လားယုံနာတရားကဖြစ်ပြပါတိစ္ဆာသူ့ကိုသိတဲ့ဉာဏ်ကပါတိစ္ဆာเออไอ้นี่โซยมิมิยะตานามากิริตาโยคะนี่ดิไม่ตีกูล่ะตีล่ะกิริตาโยคะตีราก็บาติสาตีรอสมุริยะติสาจ้องใต้เนาะโจโรกะติสาไม่ญิ้มมุล่ะญิ้มมาล่ะอโจโรกะติสาญิ้มน่ะดิญิ้มดัดดิไอ้เนี่ยญิ้มดัดดิบาติสาติสาสายะติสามิมิโรยะตานามาเก่งทอดไปโซยโลกะจิมาเนาะญิ้มดัดดิยาไปတော့นิพพานชั้นตาเอกันมุจจะญ่อมปิゅ่นได้บาเลยมั้ยลูกအဲ့ဒါသဘောပေါက်ပြီးတော့ကဲဒါတို့ခေါ်လိုက်ကြအေးကျမ်းမှာချမ်းသာစွာပြည့်မြတ်စွာဘုရားရှင်တန်တနာတော်မြတ်ကြည်ကိုနိလသက်ဖွယ်တင်နေအောင်ပြုစုဆောင်ရှောက်ထားပါနဲ့တန်တနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။